ော်ရရှင်များခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စန်းစုကြည်ဟာပိုလန်နိုင်ငံမှာရောက်ရှိနေစဉ်အတွင်းဝါဆော့တက္ကသိုလ်မှာနိုင်ငံရေးနယ်ပညာရေးဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြခဲ့ပါတယ်ဦးဆုံးပထမနိုင်ငံရေးဆိုတာနဲ့ပတ်သက်ပြီးဒေါ်စန်းစုကြည်ကရှင်းလင်းပြောဆိုခဲ့ရမှာ
Politics my father said he defined it very simply as an attempt to improve the life of our peopleThat is what politics should be about. It is not necessarily what politics is about. But politics, of course, is about relationships, social relationships.
ကျွန်မရဖခင်ဘူဂျောအောင်ဆန်းကတော့နိုင်ငံရေးဆိုတာကိုရိုးရိုးရှင်းရှင်းလေးပဲအ내အတိပဲဖွင့်ခဲ့ပါလေ။နိုင်ငံရေးဆိုတာပြည်သူလူထုရဲ့ဘဝအခြေအနေတွေကိုတိုးတက်ကောင်းမွန်လာအောင်ကြိုးပမ်းဆောင်ရွက်တာပါပဲတဲ့။ဒါဟာနိုင်ငံရေးရဲ့ပင်ကိုအတိပဲဆိုတာတဲ့နိုင်ငံရေးရဲ့ဖြစ်တဲ့တယ်ဆိုတဲ့အတိပဲပဲဖြစ်ပါလေ။နိုင်ငံရေးဆိုတာလူမှုဆက်ဆံရေးတရားဖြစ်ပါတယ်ပြည်သူချင်းဆက်ဆံရေးမတူကွဲပြားတဲ့နိုင်ငံရေးပါတီတွေကြားဆက်ဆံရေးတိုင်းသူပြည်သားတွေနဲ့အစိုးရကြားဆက်ဆံရေးတွေပဲဖြစ်ပါတယ်ဒီတော့ဘယ်လိုနိုင်ငံရေးမျိုးကိုလိုချင်တဲ့ဆိုတဲ့အခါမှာရွေးချယ်မှုဆိုတာပါလာရပါတယ်အဲ့ဒီမှာဗဟုသုတအသိအမြင်ကြွယ်ကြွယ်ဝဝနဲ့ရွေးချယ်တတ်အောင်ပညာပါပါရွေးချယ်နိုင်စွမ်းရှိအောင်ဆောင်ရွက်ပေးတာကတော့ပညာရေးပဲဖြစ်ပါတယ်ပညာရေးဟာနိုင်ငံရေးနဲ့အနီးစပ်ဆုံးဆက်နွယ်ပတ်သက်နေပါတယ်ပညာရေးစနစ်အကောင်အဆိုးဟာနိုင်ငံတကာနိုင်ငံရဲ့အစိုးရအကောင်အဆိုးအပေါ်မူတည်လို့နေပါတယ်။ဥပမာမြန်မာနိုင်ငံမှာဆိုရင်ပညာရေးအပေါ်မှာသုံးစွဲတဲ့ဘတ်ဂျက်ဟာ200ခိုင်နှုန်းနဲ့သာနှစ်ပေါင်းများစွာမလောက်မငှနဲ့စခန်းသွားခဲ့ရတာဖြစ်ပါတယ်။အကျိုးဆက်ကတော့တခါတုန်းကအရှိတောင်အာရှမှာအမြင့်အမားဆုံးပညာရေးဖြစ်ခဲ့ရာကဒဇဒဇနဲ့အောက်ဆုံးအဆင့်ထိကျဆင့်သွားခဲ့ရတာပါပဲ။ဒါဟာပြည်သူကိုမျက်စိကြည့်နားကြည့်ဖြစ်အောင်ပြုစုပြောထောင်ပေးရမယ့်အစားပြည်သူကိုထိန်းချုပ်ကန့်သတ်ဖို့သာအာရုံစိုက်တဲ့အစိုးရမျိုးရဲ့အောက်မှာနှစ်ပေါင်းများစွာရောက်ခဲ့ရလို့ဖြစ်ပါတယ်။နိုင်ငံရေးနဲ့ပညာရေးဟာလူတွေကိုပညာပါပါရွေးတာချေတာအောင်ဆောင်ရွက်ပေးရမှာဖြစ်ပါတယ်ပြည်သူမှာရွေးချယ်စရာမရှိဘူးဆိုရင်ဒီမိုကရေစီလည်းမရှိပါဘူးရွေးချယ်စရာများလေလေဒီမိုကရေစီစစ်မှန်လေဖြစ်ပါတယ်အဲဒါကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခြေခံဥပဒေပြင်ဆင်ရေးကိုပြောနေတာပါလက်ရှိအခြေခံဥပဒေမှာပြည်သူတွေရွေးချယ်ဖို့အတွက်အကန့်အသတ်တွေရှိနေပါတယ်လို့ဒေါ်စန်းစုကြည်ကပြောကြားခဲ့ပါတယ်ပညာရေးနဲ့နိုင်ငံရေးဆက်ဆက်ဟာကျေပြန့်တဲ့သဘောကိုဆောင်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့လဲ
educationhas to be focused on the needs of the people rather than on the desires of the government most governments want the people to be
ပညာရေးဟာပြည်သူတွေရဲ့လိုအပ်ချက်တွေအပေါ်စူးစိုက်ပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်အစိုးရဖြစ်ချင်တာတွေကိုဖြည့်ဆည်းပေးဖို့မဟုတ်ပါဘူးအစိုးရတွေဟာလူတွေနာဂနာအတန်တိတ်နေတာကိုအင်မတန်ကြိုက်ပါတယ်ဒီမိုကရေစီနီးကျရွေးကောက်တင်မြောက်ခံရတဲ့အစိုးရတွေတောင်မှပြည်သူတွေဆီကနေပြီးတော့သဘောတူညီတဲ့အတန်တွေကိုသာကြားချင်ကြတာပါတကယ်တော့ဒါဟာလူရဲ့သဘာဝပါဒါပေမဲ့ပြည်သူတွေအနေနဲ့တူးချင်းတစ်ဖွဲ့ချင်းအကျိုးအတွက်ရွေးချယ်တာတဲ့လူအဖွဲ့အစည်းတရားလုံးအကျိုးကိုကြည်ပြီးရွေးချယ်ဆောင်ဖြတ်တတ်အောင်ဆောင်ရွက်ကြရမှာဖြစ်ပါတယ်ပညာရေးဆိုတာလူရဲ့စိတ်ကိုကျေပြန့်အောင်ဆောင်ရွက်ပေးတာဖြစ်တာကြောင့်ကိုယ့်ရဲ့အတ္တအကျိုးစီးပွားကိုကြော်ပြီးတော့ကြည့်တတ်အောင်သင်ကြားပေးရမှာပါအဲ့ဒါကြောင့်ပညာရေးကိစ္စကိုအထူးတည်းလဲကြိုးပမ်းရရမှာဖြစ်ပါတယ်လို့ဒေါက်တာဆုကြည်ကပြောကြားခဲ့ပါတယ်ဒါအပြင်လွတ်လပ်တဲ့စိတ်ရှိဖို့အရေးကြီးပုံကိုလည်းအကျယ်တဝင့်ပြောကြားခဲ့ပါတယ်
။ Why I want our young people to be well educated is because I want their minds to be as broad as possible.
လူငယ်တွေကိုပညာကောင်းကောင်းတက်စေချင်တာကကျယ်ပြန့်တဲ့စိတ်ကျယ်ပြန့်တဲ့အမြင်တွေနဲ့တကွသူတို့မှာရွေးချယ်စရာတွေအများကြီးရှိတယ်ဆိုတာကိုသိစေမြင်စေချင်လို့ဖြစ်ပါတယ်။ပြီးတော့သူတို့စိတ်ကြိုက်လွတ်လွတ်လပ်လပ်ရွေးချယ်ကြစေချင်ပါတယ်။ပတ်ဝန်းကျင်လူအဖွဲ့အစည်းရဲ့ဖီအားအတိုင်းအဝိုင်းရဲ့ဖီအားအပေါင်းအသင်းတငယ်ချင်းတို့ရဖီရတို့ရနေပြီးတော့ကင်းကင်းရှင်းရှင်းနဲ့လွတ်လွတ်လပ်လပ်ရွေးချယ်နိုင်ကြစေကြပါတယ်။အဲ့ဒါလိုလွတ်လွတ်လပ်လပ်ရွေးချယ်ရဲတဲ့တတိလည်းရှိစေကြပါတယ်။အများမိုးခွားရေတောက်တဲ့အတိုင်းကိုယ်ပါလိုက်ပြီးတော့မတောက်စေကြပါဘူး။လူရဲ့သဘာဝမှာတခြားလူအများစုနဲ့မတူမှာကိုစိုးရိမ်တတ်ကြပါတယ်။ဒါပေမဲ့လူအဖွဲ့အစည်းကိုပြောင်းလဲခဲ့ကြသူတွေဟာများသောအားဖြင့်လူနည်းစုတွေဖြစ်တယ်ဆိုတာမမေ့စေချင်ပါဘူးလို့ဒေါက်ဆန်းစုကြည်ကတတိပေးခဲ့ပါတယ်။ဒါအပြင်အတိတ်ရဲ့အကျဉ်းသားမဖြစ်ကြရအောင်လွတ်လပ်တဲ့စိတ်ရှိဖို့လိုအပ်ကြောင်းလည်းတိုက်တွန်းခဲ့ပါတယ်
။ History should be an inspiration not a prison that we should be able to benefit from the good that has happened in the past.
တိုက်တမန်းဆိုတာတချိန်ကဖြစ်ပျက်ခဲ့တာတွေကိုနမူနာယူပြီးတော့ရှေ့မှာပို့ပြီးတော့ကောင်းအောင်ဆောင်ရွက်ဖို့သာဖြစ်ပါတယ်။အတိတ်ကာလဖြစ်ရတွေတွေကနေပြီးတော့ရုံးမထွက်နိုင်ပဲပိတ်မိနေတဲ့အကျဉ်းထောင်မျိုးမဖြစ်သင့်ပါဘူး။အတိတ်အကျဉ်းထောင်ကနေပြီးတော့ဖောက်ထွက်ပြီးနေသည့်ပယ်သည့်တွေကိုတတိရှိရှိနဲ့စူးစမ်းရှာဖွေနိုင်ရပါမယ်။အဲ့ဒီအတွက်ပညာရေးစနစ်ကောင်းရှိဖို့လိုအပ်ပါတယ်။လူငယ်တွေအနေနဲ့အတိတ်ကာလနှောင်ကြိုးတိတ်ကြီးမြမြဆဆမရှိလို့ပို့ပြီးတော့ပွင့်လင်းလွတ်လပ်တဲ့စိတ်ရှိကြပါတယ်။ လွတ်လပ်တဲ့စေကူးစေတမ်းအတွေ့အမြင်တွေရှိဖို့အင်မတန်ပဲအရေးကြီးပါတယ်ဒီမိုကရေစီနဲ့လွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်စာနယ်ဇင်းလွတ်လပ်ခွင့်အသင်းအဖွဲ့လွတ်လပ်ခွင့်စတာတွေရဲ့ပြင်းရင်းစင်းမြစ်ဟာလွတ်လပ်တဲ့စေကူးစေတမ်းပဲဖြစ်ပါတယ်ပညာရေးနဲ့နိုင်ငံရေးကောင်းကောင်းရှိခဲ့ရင်စေကူးတွေလွတ်လွတ်လပ်လပ်ကွန်မြူနိုင်ရမှာဖြစ်ပါတယ်လို့ဒေါ်ဆန်းစုကြည်ကဝါဆော့တက္ကသိုလ်မှာဟောပြောခဲ့ကြောင်းတင်ပြအပ်ပါတယ်ခင်ဗျာ